ဟုတ်ကဲ့ပါရှင်ရခိုင်ပြည်နယ်မှာရိုဟင်ဂျာလူမျိုးရှိခြင်းမရှိခြင်းနဲ့ပတ်သက်တဲ့အဆိုကိုရသက်တောင်မဲဆန္ဒနယ်မှာလွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးရှိမရှိနဲ့ရှိခဲ့ရင်လဲဘယ်သူတွေဆိုတာသိကြမှာကြောင်းနဲ့အထောက်အထားနဲ့တကွရှင်းပြပေးရင်ဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာအခုလိုမေးမြန်းခဲ့ပါတယ
်ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ပြဿနာအပေါ်မူတည်ပြီးတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုပြောဆိုသုံးလုံးခြင်းတချို့ကဘင်္ဂလီဆိုတဲ့အပေါ်လုံးကိုသုံးလုံးပြောဆိုကြခြင်းများပြုနေကြကြောင်းကိုလည်းတွေးမြင်ကြည့်နေရပါတယ်ရှင်အဲ့ဒီအခေါ်အဝေါ်ပေါ်မူတည်ပြီးတော့မလိုလားအပ်တဲ့တသနာများနဲ့ပဋိပက္ခများဖြစ်ပေါ်လျက်ရှိနေတာကိုလည်းကြားသိနေရပါတယ်ရှင်အဲ့ဒီအတွက်ကြောင့်ဒီသူလွတ်တော်ဥက္ကဋ္ဌကြီးမှတဆင့်သက်ဆိုင်သောဝန်ကြီးဌာနကိုအောက်ပါမေးခွန်းများကိုမေးမြန်းလိုပါတယ်ရှင်မြန်မာနိုင်ငံတွင်ရိုဟင်ဂျာဆိုသောလူမျိုးရှိပါသလားရှင်ရှိသည်ဆိုပါကရင်သူများဖြစ်ကြပါတယ်မရှိဘူးဆိုပါကအထောက်အထားနဲ့ညှိုးဆို့ပြောပြနိုင်ပါမလားရှင
်ဒီမေးခွန်းနဲ့ပတ်သက်ပြီးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်ကျော်ဝင်းကမြန်မာနိုင်ငံမှာခေတ်အဆက်ဆက်ကရိုဟင်ဂျာလူမျိုးလုံးဝမရှိခဲ့ကြောင်းကိုပြည်သူ့လွှတ်တော်မှအခုလိုရှင်းလင်းဖြေကြားခဲ့ပါတယ်
။ရိုဟင်ဂျာလူမျိုးပြည်ရခိုင်ပြည်နယ်တွင်မိသည့်အခါမှမရှိခဲ့ပါ။ရိုဟင်ဂျာဟူသောလူမျိုးဖြင့်နယ်ချဲ့ဗြိတိသျှကူလိုနီခေတ်မြန်မာနိုင်ငံတွင်ကောက်ယူခဲ့သောသံဃာစင်းများမှတ်တမ်းများ1983ခုနှစ်သံဃာစင်းများနှင့်1983ခုနှစ်သံဃာစင်းများအရာလူမျိုးပေါ်ပြရာတွင်လည်းပါဝင်ခဲ့ခြင်းမရှိသည့်ပြင်ဗြိတိသျှခေတ်ကစက်များ၌လည်းပါဝင်ခဲ့ခြင်းမရှိ၍ရုံးလက်ခံအင်တော်စုလူ၏အစင်းများတွင်လည်းရည်သွင်းထားခြင်းမရှိခဲ့ပါ။1983ခုနှစ်သံဃာအစင်းနှင့်1983ခုနှစ်သံဃာအစင်းမှတ်တမ်းများအရတိုင်းသာမဟုတ်သည့်နိုင်ငံခြားလူမျိုးအမည်များမှတရုတ်၊အိန္ဒိယ၊ပါကစ္စတန်၊ဘင်္ဂါလီ၊နီပေါ်လူမျိုးများသာဖြစ်ပါလေ။မြန်မာနိုင်ငံတွင်ရှိတိုင်းသာမျိုးနွယ်တရားကျော်တွင်လည်းရိုဟင်ဂျာလူမျိုးဟူ၍မမာရှိခဲ့ပါ။1958ခုနှစ်ထေဇောင်းအစုကလက်ထက်မြို့သားမတ်ပုတ်တွင်တသီကံကပ်ပြားထုတ်ပွေးဆောင်ရပြီးရုံးလက်ခံပုံစံ1မတ်တမ်းများ၌ရခိုင်ပြည်နယ်ရှိဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှခေတ်ဆက်ဆက်ကရောက်ရှိနေထိုင်လာခဲ့သူများမှာမူဆလင်လူမျိုးဟုရည်သိမ်းခဲ့ပြီး1983ခုနှစ်သံဃာအစင်းကောက်ယူပြီးနောက်ပုံစံ1များတွင်ဘင်္ဂါလီလူမျိုးဖြင့်သာမှတ်တမ်းတင်ခဲ့ပါကြောင်းလူဝင်ကြသို့မဟုတ်တို့အင်ဂျာလူမျိုးဖြစ်မှတ်တမ်းတင်ထားရှိခြင်းမရှိကြောင်းပြန်လည်ဖြစ်ကြပါတယ်ခင်ဗျာ
ဆက်လက်ပြီးစစ်တွေမဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ညိုကလည်းမြန်မာနိုင်ငံမှာတမိုင်းဝင်ဘင်္ဂလီလူမျိုးသတ်မှတ်ထားတာရှိမရှိကိုတည်သူလွှတ်တော်မှာထပ်မံမေးမြန်းခဲ့ပါတယ
်လူဦးဝိရိယကိုမြင်ရင်ပစက်မှလွတ်ခနေအလူလိုကလာဦးထွက်တော့ကလာဦးသောဝါဟာရကိုဖြုတ်ပြမရပါလွတ်လွတ်ရပြီနောက်ပိုင်းလူမှုကြည့်ကြရဲ့ဌာနမှာယာယီမှတ်ပုံတွေပေးကြည့်အခါစီစဉ်တဲ့ပုံစံတွင်ပုံစံနံပါတ်7နဲ့ကိုဝေကြီးဘာသာမှာဤဆံဘာသာလူမျိုးကဘင်္ဂလီဟုသူတို့အစ်ထံထားတာကလာသောမဘင်္ဂလီများကအကြည့်အကျမြန်မာနိုင်ငံ၌သမိုင်းဝင်ဝါဟာရဖြစ်ပါတယ်ရခိုင်လူမျိုးကိုရခိုင်သို့မဟုတ်ရခိုင်ဟုခေါ်ပါတယ်မြန်မာလူမျိုးကိုဗမာဟုခေါ်ပါတယ်ကလာလူမျိုးကိုလည်းကလာသောမဘင်္ဂလီဟုခေါ်ပါသည်ဤဝရမြောက်ညီပြီအာဏာနဲ့မြဖိချပြီမရပါနေမည်သည့်တစ်ခုချာပြီးကြောက်ရွံ့ပြင်းတော့ကောင်းပါမြန်မာနိုင်ငံ၏ဥပဒေကိုလိုက်နာမည်ဟုပြောနေရင်ပြည်ထောင်စုမြန်မာနိုင်ငံကိုတစ္ဆာရှိရပါမည်ဥက္ကရာကြီးမှတစ်ချက်အောက်ပါမေကွန်းတို့ဖိချပြပါရင်လေးစားတော့မေတ္တာရခံမြန်မာနိုင်ငံတော်သမိုင်းဝင်ကလာသွမဘင်္ဂလီရှိသည်ကိုအစီအမပြုပါသာကလာဘင်္ဂလီရှိပါလေနဲ့ကြည့်ထွင်သားသွားမည်ကိုတာမီပေးပါမည်လား
အဲ့ဒီမေးမြန်းချက်ကိုလည်းဒုတိယဝန်ကြီးဦးကျော်ကျော်ဝင်းကဟိုးရင်ခေတ်တွေကသတ်မှတ်ထားတဲ့အတိုင်းပဲလူမျိုးအမည်သတ်မှတ်ပြီးတီထွင်ထားတဲ့လူမျိုးစုအမည်ကိုတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအနေနဲ့ပြောင်းလဲသတ်မှတ်ဖို့မရှိဘူးလို့ဆက်လက်ဖြေကြားခဲ့ပါတယ
်မြန်မာနိုင်ငံတွင်သို့တွက်နိုင်ငံများမှကြောင်းရွှေ့ရောက်ရှိနေထိုင်လာကြသူများအား၎င်းတို့၏မိဘဘိုးဘွားအစဉ်ဆက်နေထိုင်လာခဲ့သည့်မူရင်းနိုင်ငံအပေါ်အခြေခံနှင့်ခေါ်ဆိုခဲ့ကြရာ1983ခုနှစ်သံဃာအစင်းမှတ်တမ်းများအရတိုင်းသာမဟုတ်သည့်နိုင်ငံခြားသားလူမျိုးအမည်များမှတရုတ်အိန္ဒိယပါကစ္စတန်ဘင်္ဂါလီနီပေါ်လူမျိုးများဖြင့် Matanin, Hagevari, in his own sugar letter to him, Muda Mabodin, Tatigan Kapia Tobui, Song Yavin, Yakai Binashi, Bingladis Tangama, KSS Yoshi, Nikan Gajadumia, Musin Lumia, Yudengabi, Tangua, Concert Domuni, the Gong Sinko, you be now by me, Muslim Bada Chivi, Bengali Lumia Vienda, Matan Dengajong, Fiavare, Yenichi, since they are called Eugene. ဆောင်ရွက်ရတယ်နဲ့နောက်ကြောင်းမရှိဒီထွင်ပြောဆိုနေတော့လူမျိုးအပြည့်အစုံများကိုထဲသွင်းဖော်ပြခြင်းမရှိပဲရှင်းနှပေါင်းများစွာကတဲ့ကပင်အတိပြုထားသောအမိနာမအခေါ်ဝေါ်တိုင်းပင်အတိမှပြုခေါ်ဝေါ်အသုံးပြုဆဲဖြစ်ပါကြောင်းဖြေကြားအပ်ပါတယ်ခင်ဗျာဒီနေ့ပြည်သူ့လွတ်တော်မှာဒီအစိုးတင်းတင်းကျပ်အပါအဝင်ဗန္နာယင်းရဲ့အခွင့်အရေးဌာနကတင်သွင်းတဲ့မြန်မာနိုင်ငံတော်ဗဟိုဘဲဥပဒေကြမ်
ပြည်သူ့ကျေးရွာရုံးပြီးဥပဒေကြမ်းတစ်ခုလုံးကိုပြည်သူ့လွှတ်တော်မှ